လူသည်များထင်ရှားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူတို့ကိုအဖျက်မှောင်လောက်ရဆွဲချက်နဲ့ထောင်ထန်ရှစ်နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။စူပါဘောဂါဘတ်ချဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်းကိုဒီကနေ့အင်ကာနီမှာဘေကျင်းမြို့တော်ကတျန်ချင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချတာပါ။တရုတ်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်းကအနာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ရေးကာလာရှေလှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရဲ့အရာရှိတွေကိုသေယောမှုနဲ့ထင်ပေါ်လာခဲ့တာပါဝူကန်းကအွန်လိုင်းပေါ်မှာလူတွေကိုစောကားမော်ကားလို့သတင်းမှားတွေဖြန့်တာအပါအဝင်တရားဥပဒေနဲ့မညီတဲ့လှုပ်ရက်တွေလှုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့909ဖြိုခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရရဲ့ဖြိုခွင်းခံခဲ့ရတဲ့ယာနဲ့ချီတဲ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရှင်းတွေ့ဒီထဲမှာဝူကန်လည်းတဝူအပါအဝင်ဖြစ်ပါတယ်ဝူကန်ပေါ်တရားရုံးရဲ့စီရင်ချက်ကိုတော့ယူခံဝင်မယ်လို့သူ့ရဲ့ရှင်းတွေကပြောဆိုထားပါတယ်ရှင်